စ်ပန်နိုင်ငံရဲ့တပ်တန်အရှိဆုံးဝင်းနှချုပ်ရှင်ဇိုအာဘေကယာရုကနှုတ်ထွက်တော်မယ်လို့ပြောပါရယ်။နာတာရှည်ခံစားလာရတဲ့ဝေဒနာပြန်ပေါ်လာတာကြောင့်နှုတ်ထွက်မှာဖြစ်တယ်လို့ပြောပါရယ်။ဒီနှစ်နွေရာသီလောက်ကစပြီးတော့ဝင်းနှချုပ်ရဲ့ကျန်းမာရေးအပေါ်ဆိုရင်ခဲ့ကြပေမဲ့ဘာယောဂါကြောင့်လို့အတိအကျမပြောဘဲတူချိုမျိုးကစီယုံတစ်ခုမှာနှစ်ပတ်ဆက်တိုက်တွားပြခဲ့တဲ့အတွက်ဝင်းနှချုပ်ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဒီလာတဲ့ဆိုရင်မှုတွေပိုတိုလာတာပါ။ဝင်းကြီးချုပ်အာဘေးကလည်းသူဆယ်ကျော်သက်အရွယ်လောက်ကလေးကခံစားလာတဲ့ဥယောင်ယောဂါကိုကုသမှုခံယူပြီးယောဂါထိန်းချုပ်ထားပါတယ်လို့ပြောဆိုထားတာပါ။2023ခုနှစ်စက်တင်ဘာလအထိတာဝန်ထမ်းဆောင်မှုရှိတဲ့ဝင်းကြီးချုပ်အာဘေးအနေနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုပါတီကရွေးချယ်ပြီးလွှတ်တော်ကတရားဝင်အတည်ပြုပြီးတဲ့အချိန်ထိဆက်ပြီးတာဝန်ထမ်းဆောင်မယ်လို့ခန့်မှန်းရပါတယ်။မျိုးချစ်စိတ်ပြင်းထန်တဲ့ဝင်းကြီးချုပ်အာဘေးဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးခိုင်မာအားကောင်းအောင်စွမ်းဆောင်နိုင်ခဲ့ပေမဲ့ကိုရီးယားနဲ့တရုတ်နိုင်ငံတွေနဲ့ဆက်ဆံရေးမှာတော့အဖူထစ်တွေပေါ်ပေါက်ခဲ့တာပါ။ဂျပန်နိုင်ငံကိုစီးပွားရေးကြဆင်းမှုကနေရုံထွက်အောင်ဝင်းကြီးချုပ်အာဘေးစွမ်းဆောင်နိုင်ခဲ့တဲ့အချိန်မှာပဲကိုရိုနာကပ်ရောဂါပေါ်ပေါက်လာတာကြောင့်နိုင်ငံစီးပွားရေးတဖန်ပြန်ပြီးတော့ထိခိုက်နေရပါတယ်။ဝင်းကြီးချုပ်ရှင်ဇိုအာဘေးဟာအဖိုးဖြစ်သူဝင်းကြီးချုပ်ဟောင်းနိုဘူဆူကီကီရှိရဲ့ခြေရာကိုလိုက်ပြီးနိုင်ငံရေးလောကထဲရောက်လာသူလည်းဖြစ်ပါတယ်။မစ္စတာအာဘေပြောလို့ရှိတဲ့သူ့ရဲ့နိုင်ငံရေးရည်မှန်းချက်ကတော့လှပတဲ့ဂျပန်နိုင်ငံကိုစစ်ရေးအင်အားတောင့်တင်ပြီးအရေးပါတဲ့နိုင်ငံတစ်ခုအဖြစ်နိုင်ငံတကာစင်မြင့်မှာရပ်တည်ရေးဖြစ်ပါတယ်။ဝင်းကြီးချုပ်အာဘေဟာ2013ခုနှစ်မေလကမြန်မာနိုင်ငံကိုလာခဲ့ဖူးပြီးအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့သလိုဒေါအောင်ဆန်းစုကြည်ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအဖြစ်နဲ့တွေ့ဆုံခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့2013ခုနှစ်ဧပြီလမှာလွှတ်တော်ကိုယ်စားလှယ်အနေနဲ့28နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဂျပန်နိုင်ငံကိုသွားရောက်ခဲ့ပါတယ်။2016, 2018 နဲ့ 2019 ခုနှစ်တွေမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဂျပန်နိုင်ငံခီးစင်တွေတွားရောက်ခဲ့တာပါ။အဲ့ဒီခီးစင်တွေအားလုံးမှာဝင်းကြီးချုပ်အာဘေးနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြပါတယ်။